ကမ္ဘာတဝက်ထလုံးမှုကိုလျှော့ချပြီးဥရုယာတိမပြတ်စည်းစေတဲ့နိပညာနဲ့လောက်ကိုင်းမဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံကြဖို့အတွက်ဥရောပသမဂ္ဂပါလီမန်ကသဘောတူညီချက်တရက်ကိုတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။ကမ္ဘာတဝက်ထွက်တာကိုဖြတ်တောက်ပြီးစပ်မှုလုပ်ငန်းတွေကသဘာဝပတ်ဝန်းကျင်ထိခိုက်မှုအခွန်တဖြည်းဖြည်းစဆောင်စေဖို့နဲ့အဆောက်အဦတွေတဲ့လမ်းတွေပေါ်ကနေလောင်စာငွေတွေထွက်နေတာလျှော့ချတိုင်အောင်လို့ဒီသဘောတူညီချက်ကရည်ရွယ်တယ်လို့ EU ပါလီမန်ကြေညာချက်မှာပြောထားပါတယ်။တဘာဝပဝင်းကျင်ကိုညဉ့်ညမ်းစေသူကပေးဆောင်ရမယ်ဆိုတဲ့မူအောက်မှာပြစ်စစ်ထုတ်လုပ်သူတွေတမနီနဲ့ဘီလက်မြေထုတ်လုပ်သူတွေအတွက်အခွန်မဆောင်ရတဲ့ကာဗွန်ပမာဏကိုသတ်မှတ်ခွဲလန်းချထားပေးမှာဖြစ်ပြီးဒီအခွန်လွတ်ပမာဏကိုတဖြည်းဖြည်းလျှော့ချသွားမှာဖြစ်ပါတယ်။ကာဗွန်ထုတ်လုပ်မှုနည်းပြီးတဘာဝပဝင်းကျင်ကိုမထိခိုက်စေတဲ့နည်းပညာမှာရည်နှီးမြှုပ်နှံလာအောင်မူဝါဒချမှတ်လုပ်ဆောင်သွားကြမယ်လို့လည်းဆိုပါတယ်။ဒီသဘောတူညီချက်အရ2005ခုနှစ်3ကကာဗွန်ထွက်ပမာဏရဲ့62ရာခိုင်နှုန်းကို2030မှာဖြတ်တောက်မယ်လို့သဘောတူလိုက်ကြပါတယ်။2034မှာတော့ကာဗွန်လုံးဝမထွက်ဖို့ရည်မှန်းထားတာပါ။အဲ့ဒီလိုလျှော့ချတာကိုရေချောင်းလုပ်ငန်းတွေ၊ဥရောပနိုင်ငံများကြားလေချောင်းလုပ်ငန်းတွေနဲ့အမိုက်စွန့်ပစ်လုပ်ငန်းတွေထိချဲ့သွားမယ်လို့ကြေညာချက်ကပြောပါတယ်။တင်သွင်းကုန်တွေနဲ့ပတ်သက်ပြီးတော့လည်းသဘာဝပတ်ဝန်းကျင်ဆိုင်ရာစံနှုန်းတွေကိုချမှတ်ပြီးကာဗွန်အကောက်ခွန်သတ်မှတ်ကောက်ခံမှာဖြစ်ပါတယ်။2029ခုနှစ်ရောက်တဲ့အခါအိမ်တော်စုအသီးသီးဟာလည်းအပူပေးရတာနဲ့လမ်းပေါ်မှာကိုယ်အသုံးပြုတဲ့လောင်စာကနေထွက်လာမဲ့ကာဗွန်အတွက်အခွန်ပေးဆောင်ကြရတော့မှာဖြစ်။အဲ့ဒီအခွန်တွေကလူမှုတဘာဝပတ်ဝန်းကျင်ရမုံငွေတွေကိုရောက်သွားကြမှာဖြစ်ပြီးချို့တဲ့သူတွေနဲ့ရုံးကွက်နေရတဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရမှာအဲ့ဒီရမုံငွေကိုအသုံးပြုဖို့ရည်ရွယ်ထားပါတယ်။